hurricane မုန်တိုင်းမာရီယာတနအီကိုလီတန်နှုန်း205ကီလိုမီတာနှုန်းနဲ့ဒီကနေ့စောပိုင်းမှာပဲ Atlantic သမုဒ္ဒရာတွေက Task နဲ့ကိုက်ကွက်ကျွန်းနေစီချင်းကပ်လာနေပါတယ်။ Puerto Rico ကျွန်းနဲ့ Dominican သမရနိုင်ငံတွေမှာမိုးတိထန်ရွာသွန်းပြီးမနေ့ညကဖြတ်သန်းရွှေ့ရှားလာတဲ့မုန်တိုင်းဟာ Bahama ကျွန်းရှေ့တောင်ပိုင်းကိုလည်းဖြတ်သန်းတက်ခဲ့လိမ့်မယ်လို့ခန့်မှန်းထားတာပါ။တက်တော့ပြင်းအားဆင့်သုံးရှိတဲ့ Hurricane Maria ကပေါ်တူနီကပေါ်တူရီကိုကျွန်းကိုဖြတ်သန်းတက်ခဲ့ခြင်းမှာတော့ပြင်းအားဆင့်၄ထိရှိခဲ့ပြီးလက်စစ်မီးတွေလည်းဖြတ်တောက်ခဲ့ပါတယ်။နောက်ပိုင်းမှာမုန်တိုင်းအားပြော့သွားပြီးမဲ့နေရာတော်တော်များများရေကြီးမှုတွေကြုံခဲ့ရသလိုဒိုမီနီကန်သမ္မတနိုင်ငံမှာလည်းမုန်တိုင်းတန်အပြင်းထန်ခံခဲ့ရတာပါ။နှစ်ပေါင်း90အတွင်းအပြင်းထန်ဆုံးဟာရီကိန်းမုန်တိုင်းတန်ခံခဲ့ရတဲ့အမေရိကန်ပိုင်းပေါ်တူရီကိုကျွန်းမှာလူသားချင်းစာနာမှုအရေးပေါ်အခြေအနေတွေကြုံနေရတဲ့အကြောင်းအုတ်ချွေးမှုရီကာဒိုရက်ဆယ်လိုကပြောပါတယ်။ဆက်သွယ်ရင်းနဲ့လမ်းပန်းခက်ခဲတွေကြောင့်မွန်တဲ့ညောင်ထိခိုက်ဆုံးရှုံးမှုအခြေအနေအားလုံးကိုမသိရသေးသလိုရေချီးမြေပြိုမှုသတင်းတွေလည်းထွက်ပေါ်နေပါတယ်။ပေါ်တိုရီကိုကျွန်းကရာနဲ့ချီတဲ့အရေးပေါ်စကန်တွေမှာလူပေါင်း10,000ကျော်ခိုလုံနေကြရပါတယ်။ Hurricane Maria ကြောင့်ဒါအပီလိုင်းတွေလက်ကင်မိုဘိုင်းဖုန်းဆက်သွယ်ရေးမျှော်စင်တွေအိမ်ခေါင်မိုးတွေလည်းပျက်စီးကုန်ပါတယ်။မွန်တဲ့ဟာပေါ်တိုရီကိုကျွန်းကိုလုံးဝဖျက်ဆီးပစ်လိုက်တဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကုလသမဂ္ဂထရီညီလာခံမှာမနေ့တုန်းကပဲပြောဆိုလိုက်သလိုအမေရိကန်အရေးပေါ်အကူအညီပေးရေးဝန်ထမ်းတွေပြန်လည်ထူထောင်ရေးအတွက်စတင်ကူညီနေပြီဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတထရန့်ကပေါ်တိုရီကိုကျွန်းကိုအရေးပေါ်အခြေအနေကြီးညာထားပြီးတွားရောက်ကြည့်ရှုမယ့်အကြောင်းပြောဆိုထားပေမဲ့ဘယ်ချိန်သွားမယ်ဆိုတာကတော့အတိအကျပြောမထားသေးပါဘူး။